ယူကရိန်းစစ်ဘက်ဒုံညက်ဒေသကအော်လန်ဒီကာမြို့မှာရှိတဲ့အချင်းတောင်ကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားကိုအရေးယူဖို့ယူကရိန်းကစနေနေ့မှာတောင်းဆိုလိုက်ပါတယ်။တောက်ကြနေတုန်းကတိုက်ခိုက်ခံခဲ့ရပြီးဒါဇင်နဲ့ချီတဲ့ယူကရိန်းစစ်တုံးပန်းတွေတည်ဆုံခဲ့ရတဲ့ဒီအချင်းတောင်ကိုကုလသမဂ္ဂနဲ့နိုင်ငံတကာတက်ချင်တဲ့အဖွဲ့တွေချက်ချင်းသွားရောက်စုံစမ်းပေးဖို့ယူကရိန်းကတောင်းဆိုပါတယ်။ဒီကိစ္စကိုစစ်ဆေးဖို့အတွက်ကြမ်းကြွင်သူအဖွဲ့ကိုဆင်လွတ်ဖို့အသိရှိနေပြီးနှစ်ပတ်စလုံးကသဘောတူလက်ခံဖို့လိုတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာဟန်ဟတ်ကစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ရုရှားတွေထိန်းချုပ်ထားတဲ့ဒီအချင်းတောင်ကိုမီဇိုင်းတွေထိမှန်ခဲ့တဲ့အတွက်အနည်းဆုံးယူကရိန်းစစ်တုံးပန်း40ကျော်တင်ဆောင်ခဲ့ပြီး85ဦးကျော်ဒဏ်ရာရှိခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆဲပြောဆိုနေကြပြီးတော့ရုရှားကတော့ယူကရိန်းစစ်သားတွေလက်နက်ချတာကိုဟန်တားလိုတဲ့အတွက်ယူကရိန်းကအခုလိုတိုက်ခိုက်ခဲ့တာဖြစ်ပြီးအမေရိကန်တွေထောက်ပံ့ထားတဲ့ HIMARS အစိမ့်မြဒုံးကြီးတွေနဲ့အချင်းတောင်ကိုပစ်ခတ်ခဲ့တာလို့ဆွဆဲပြောဆိုပါတယ်ယူကရိန်းကတော့ဒီဟာကိုညှဉ်းဆဲထားပြီးရုရှားတွေကစစ်တုံးမှန်းတွေကိုမတော်မတရားပြုမှုဆက်ဆံတာတွေကိုလက်ဆဖြောက်ချင်တဲ့အတွက်ကုလိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြန်လည်ဆွဆွဲပြောဆိုပါရယ်ဒီဆွဆွဲချက်နဲ့ပတ်သက်ပြီးတော့တိကျစုံစမ်းအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူးခင်ဗျ